ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဲချက်နဲ့မြန်မာစစ်ကောင်ဆောင်တွေပေါ်ဆွဲဆိုထားတဲ့အမှုကိုလက်ခံကြားနာစစ်ဆေးနေတဲ့အာဂျင်တီးနားပြည်ထောင်စုတရားရုံးမှာအမှုဆွဲတင်ထားတဲ့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကိုရိုင်းဒီကနေ့ကြာတာပတင်းနေ့မှာထွက်ဆိုမှာဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတဲ့ဒီ BROUK ရဲ့ကြေညာချက်ထဲမှာတော့ဘူနိုဆိုင်းရပ်စ်မှာရှိတဲ့အာဂျင်တီးနားဗဟိုတရားရုံးရှေ့မောက်မှာအမှုနဲ့ပတ်သက်လို့ဒေတာစံတော်ချိန်ညနေ3နာရီမှာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ထွက်ဆိုချက်ပေးမှဖြစ်တယ်လို့ဖော်ပြထားပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဒီမြန်မာစစ်တပ်အပေါ်တရားစွဲဆိုထားတဲ့အမှုကိုလက်ခံဖို့ Universal Jurisdiction နိုင်ငံတကာဥပဒေချိုးဖောက်မှုမှန်သမျှကမ္ဘာနေရာတိုင်းမှာစုံစမ်းစီရင်ပိုင်ခွင့်ဆိုတဲ့ဥပဒေအောက်မှာအာဂျင်တီးနားတရားစီရင်ဌာနကနိုဝင်ဘာလကဆုံးဖြတ်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ဆယ်စုနှစ်တွေနဲ့ချီပြီးစ조사ခဲ့ပြီးတဲ့နောက်မှာအခုလိုထွက်ဆိုခွင့်ရတာဟာရိုဟင်ဂျာတွေအတွက်တမိုင်းဝင်ဖြစ်ရက်တစ်ခုဖြစ်ကြောင်းမြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကဆိုပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပေမဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြုကြောင်းနဲ့သူတို့အတွက်တရားမျှတမှုရရှိရေးကိုဆောင်ရွက်သွားမှာဖြစ်ကြောင်းကြေညာထားပါတယ်ရှင်